မြန်မာနိုင်ငံဘဏ်လုပ်ငန်းတွေငွေထုတ်ဆက်တွေမှာမကြခင်ကစလို့ငွေသားထုတ်ရွာတာအခက်အခဲတွေကြုံနေရတယ်လို့ကိုရိုင်းသုံးဆွဲသူကပြောပါတယ်မြန်မာနိုင်ငံမှာ electronic ငွေပေးချေစနစ် MNQR ကိုတပြေးညီစနစ်ဖြစ်ဘိုးဘဏ်ကမကြသေးခင်ကမိတ်ဆက်ခဲ့ပြီးတဲ့နောက်ကြုံနေရတဲ့အခက်အခဲကြောင့်လုပ်ငန်းတွေမှာရိုက်ခတ်လာမှာကိုစိုးရိမ်နေကြရတာပါမြန်မာနိုင်ငံဘဏ်လုပ်ငန်းတွေကအခက်အခဲတွေကြောင့်ရန်ကုန်ကသတင်းပြပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါမယ
်ငွေပေးငွေချေတာမှာကုတ်တစ်ခုတည်းကိုပဲအသုံးပြုပြီးတော့ငွေချေလို့ရမယ့် MMQR စနစ်ကိုမြန်မာနိုင်ငံဘဟုဘဏ်ကအခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာမိတ်ဆက်ခဲ့ပါတယ်ဒီစနစ်ကိုအခုရက်ပိုင်းထဲမှာစပြီးတော့သုံးစွဲနေပြီဖြစ်ပါတယ် KPay, ARPay, CBPay, With Money စတဲ့ပုံစံအမျိုးမျိုးငွေပေးချေမှုတွေဒါမှမဟုတ် Mobile Banking အမျိုးမျိုးအသုံးပြုသူတွေအားလုံးမှာဒီ MMQR ကုတ်ကိုသုံးပြီးတော့ငွေပေးချေနိုင်မှာဖြစ်ပါတယ်ဆိုလိုတာကတော့ MMQR ကုတ်ကိုပြထားတဲ့ဘယ်ဈေးဆိုင်မှာမဆိုဖုန်းထဲကနေပြီးတော့ KPay, ARPay နဲ့CB Pay တွေနဲ့ငွေပေးချေနိုင်မှာဖြစ်ပါတယ် MMQR ကုတ်စနစ်ကိုစပြီးတော့အသုံးပြုလာတဲ့အချိန်မှာတိုက်ဆိုင်ဆိုင်ပဲဘဏ်နဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတဲ့အခြေအနေဖြစ်ပေါ်နေပါတယ် MMQR ကုတ်စနစ်ကြောင့်ငွေသားထုတ်ပေးတာကိုရှော့ချလိုက်တာလားဆိုတာကိုတော့ဘဟုဘဏ်ဘက်ကတရားဝင်ထုတ်ပြန်ထားတာမရှိပါဘူးဒါပေမဲ့ဘဏ်တချို့ရဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတာတပတ်နီးပါးရှိသွားပြီလို့ဘဏ်အသုံးပြုနေသူတွေကပြောနေကြတာပါရန်ကုန်ကခီးစဲပို့ဆောင်ရေးလုပ်ကိုင်နေသူတူကလည်း VOA ကိုသူ့အတွေ့အကြုံအခုလိုပြောပြပါတယ
်ကျိုးဆက်ကြည့်ရမယ်ရှိဘူးအားလိုက်ရှိတယ်မရရဆိုဘူးဆိုရမရဆိုတော့မင်းများလိုက်စာဘူးဘူးဘူးခီးသွားပြီးမသိကြမယ်ဘူးညာပြီးကြမယ်ဘူးတပတ်ကသူကဘာဒီအကြည့်ဒီကိုအဘန်ကတ်တူတော့ပါလားဒါအကြပ်ထုတ်လိုက်ထုတ်တော့အဲ့ဒါလမ်းမှာကျိုးဆက်ကြည့်လက်မခံအားချက်ရငွေကုန်ဝါးပြီးရတော့နေအရင်ကတော့အချိန်ကြီးတူလို့ရတယ်။ဒီဒီမဟုတ်ဘူးဆိုလို့ရှိရင်တနေ့ကအတိတ်မလို့တော့ကျွန်တော်တို့ရှိရဘူးကျွန်တော်ခရီးသည်တွေရှိမှာအိုက်ကျပနာလေးရရှိတယ်။ရှိပြီးတာနဲ့ဒီကြရင်အကုန်လုံးဒီကြရင်တန်တော်တော်များများကြီးအိဒီယာစက်ကြီးတော်တော်များများကြီးကြတယ်။လူကတော့တွားထုတ်တက်စီနေတာဘောဂင်တင်ကိုပြင်းပြင်းရနေမှာလားအောင်ကမ်းမရအောင်
။မန္တလေးမှာလည်းအလားတူအဲ့ဒီအခြေအနေတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ငွေသားရဖို့အတွက်ရက်ကွက်ထဲကဈေးဆိုင်တွေမှာကေပေးနဲ့သွားထုတ်မယ်ဆိုရင်ချက်တသိန်းကိုဝင်ဆောင်က2000ကျော်လောက်ပေးရတယ်လို့လည်းတချို့ကပြောပါတယ်။ဘဏ်ဒီမှာငွေသားထုတ်မရတဲ့ပြဿနာကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအကြိမ်ကြိမ်ဖြစ်ခဲ့တာပါ။ဒါကြောင့်မို့လို့ဘဏ်တွေကိုမယုံကြည်တော့ဘဲနဲ့ငွေသားကိုပြည်သူတွေကြားထဲမှာပဲလှည့်ပတ်သုံးနေကြတာပါ။ဒါပေမဲ့လိုအပ်ရင်ဘဏ်ဒီမှာငွေထုတ်ငွေသွင်းကိစ္စတွေကရှိနေသေးတဲ့အတွက်ငွေသားထုတ်ပေးတာကိုလုံလောက်အောင်မဖန်တီးပေးနိုင်ဘူးဆိုရင်စီးပွားရေးလဲလဲပတ်နိုင်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တဦးကပြောပါတယ်မြန်မာနိုင်ငံကပုံမှန်လဲပတ်နေတဲ့ငွေကြေးစနစ်ရှိနေတဲ့ဆိုရင်တော့ဒီလိုငွေသားမဲ့ပေးချေစနစ်မျိုးကိုလုပ်တာကပြဿနာမရှိပါဘူးလို့ VOA ကိုအခုလိုပြောပြပါတယ
်ဟိုပမာဏငံဘူယူရေးကိုထားပါတော့ပုံယူရေးဆိုနေမှာပုံမှန်တိုင်းစီးပွားရေးငွေလဲပတ်တုံးစေပုံမှန်ပုံမှန်ချင်းနေစမှာဟုတ်တယ်ဒါမဲ့ဟိုကအများကြီးဒုက္ခရောက်နေတယ်ပါနေနေလေတော့လာနေရတဲ့ကျေတယ်တော်လူတို့ကအယုံကြည်နေတယ်တခါကုန်နေငွေနဲ့နော်ဝန်ဆောင်မှုနဲ့လေပတ်ရတယ်ပုံမှန်ချင်းမဟုတ်ဘူးလေကြည့်ကြည့်အများကြီးလေပတ်ရတာဘူးပြီးတော့ပါနေပြန်ထားတယ်နေနေလေးရှိတယ်လေအဲ့ဒါဒီမှာဆိုရင်လူသားတွေကသူရချီရပါမယ်ဒီကဘူးတက်ကြီးငွေလေပတ်ဆုံးဆွဲတာကိုသွားကြည့်ကြည့်ရင်ခဲ့ပြီးရှိပါသေးဖြစ်ပါမယ်ဥမာဆိုတော့ဝယ်ဦးအင်းကြီးကပုံမှန်မလေးဦးမလေးတဲ့အချိန်မှာဥမာအဲ့တော့တော့ဒီချက်ပြေးလိုက်တယ်ဒါအဲ့ဒီလောင်စာကြီးကဘလောင်ကျွန်းနေရောခင်းနေနော်ဦးမျိုးတွေထွက်လာတာတို့ပလတ်ဒီရိုက်သွားတာတို့အဲ့အဲ့ဒီသဘောတရားမျိုးဖြစ်သွားမယ
် QR code ငွေပေးချေတဲ့စနစ်အတွက်ဘဟုဘဏ်ကနေပုဂ္ဂလိကကုမ္ပဏီ၃ခုနဲ့အကျိုးတူပူးပေါင်းဆောင်ရွက်ထားပါတယ်ပထမတစ်ခုကတော့ online ငွေလိမ်လည်မှုကိုကင်တွဲဖြည့်ဆင်းပေးတဲ့ BPC ကုမ္ပဏီဖြစ်ပါတယ်သူက ATM ဆက်တွေ electronic ကုန်သွယ်မှုတွေငွေကြေးလွှဲပြောင်းမှုတွေအတွက်နည်းပညာထောက်ပံ့ပေးတဲ့စွစ်ဇာလန်အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။နောက်တစ်ခုကတော့ PayPlug ဆိုတဲ့ဖြည့်ရင်းကုမ္ပဏီဖြစ်ပါတယ်။သူကတော့ဘဟုဘဏ်အပြင် MasterCard နဲ့ BPC တို့နဲ့လည်းအကျိုးတူပူးပေါင်းနေဆိုပြီးကုမ္ပဏီရဲ့လုပ်ငန်းတွေအကြောင်းရေးထားတဲ့အထက်မှာပါပါတယ်။လူနဲ့လူချင်းငွေပေးချေတာလူနဲ့အစိုးရဌာနဆိုင်ရာငွေပေးချေတာဒီလိုကိစ္စတွေကိုမှတ်ပုံတင်ထားတဲ့ phone syncet ကအချက်လက်တွေကိုသုံးပြီးတော့ ငွေလွှဲပြောင်းပေးတဲ့စနစ်ကိုဝန်ဆောင်မှုပေးတဲ့ကုမ္ပဏီဖြစ်ပါတယ်။နောက်ဆုံးကုမ္ပဏီကတော့ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ Admin Capital Partner ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်။သူကတော့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံတဲ့သူတွေကိုငွေကြေးဆိုင်ရာလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးဝန်ဆောင်မှုပေးတာရင်းနှီးမြှုပ်နှံမှုအတွက်အကြံဉာဏ်ပေးတာတွေကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်ရှင်။